ိုင်းမြန်မာချစ်ကြည်ရေးတရားသည့်ကိုတော့ဒီလကုန်မှာတရားဝင်ဖွင့်လှစ်သွားမယ်အကြောင်းဒီသတင်းပတ်ထဲမဲဆောက်မြို့ကိုရောက်ရှိလာတဲ့ထိုင်းစီးပွားရေးဒုတိယဝန်ကြီးကပြောဆိုလိုက်ပါတယ်။ထိုင်းမြန်မာနိုင်ငံကြောင်းကုန်စည်စီးဆင်းမှုတွေနဲ့တွာလာမှုတွေပိုတိုးမြင့်မှုအခုလိုမျိုးဖွင့်လှစ်မှာဖြစ်သောထိုင်းစီးပွားရေးဒုဝန်ကြီးဂျူရင်လက်စနာဝီဇစ်ကပြောဆိုခဲ့တာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းမြန်မာနယ်စပ်တပ်ပြိုင်မဲဆောက်မြို့ကိုထိုင်းစီးပွားရေးဒုဝန်ကြီးဂျူရင်လက်စနာဝီစစ်နဲ့အစိုးရဖွဲ့ဝင်တွေလာရောက်ကြည့်ရှုစစ်ဆေးခဲ့ပြီးမဲဆောက်မြို့ကစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံခဲ့တာပါ။ဆွေးနွေးမှုတွေအတွင်းအောက်တိုဘာလကမှထိုင်းမြန်မာချစ်တီရေးအမှတ်နဲ့နယ်စပ်ဖြတ်ကျော်ရေးတရားကိုဖွင့်လှစ်သွားမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ
်။
ဒီချစ်တီရေးတရားကို30ရက်နေ့မှာစတင်ပါမယ်။ပုံတယ်တွေကလုပ်ငန်းရှင်တွေကတရားဖွင့်လာဖို့စောင့်နေကြပါတယ်။တရားတစ်ခုတည်းနဲ့ကုန်စည်တွေဖြတ်တန်းရတာမလွယ်ကူဖြစ်နေပါတယ်။ကြံ့ကြာမှုတွေပိတ်ဆို့မှုတွေလည်းဖြစ်နေပါတယ်။တရားအမှတ်နဲ့ဖွင့်မယ်ဆိုရင်တော့ကုန်တယ်မှုတွေကပိုပြီးတော့တိုးတက်လာမယ်။ကုန်တယ်မှုကတစ်နှစ်ကိုဘတ်တန်းပေါင်း8000ကနေဘတ်တန်းပေါင်း3000လောက်ထိကုန်တယ်မှုတွေတိုးလာနိုင်ပါတယ်။ဒီအတွက်ပုံမှန်တဲ့စာရင်ဘတ်တန်းပေါင်း2000လောက်ထိကျိုးလာနိုင်လေဆိုပြီးပြောဆိုသွားတာပါ။ထိုင်းမြန်မာနှစ်နိုင်ငံနယ်စပ်စီးပွားရေးပုံမှန်တိုးတက်လာစေဖို့အတွက်ထိုင်းစီးပွားရေးလုပ်ငန်းရှင်တွေနဲ့တိုင်ပင်ဆွေးနွေးခဲ့တယ်လို့ဆိုပါတယ်။နယ်စပ်ချက်ကျော်ရေးအမှတ်နဲ့တရားဖြင့်ဖွင့်လှစ်တဲ့အခါမှာနယ်စပ်ကုန်သွယ်ရေးဟာလက်ရှိဘတ်တန်းပေါင်းဘီလီယံ80ကနေ100ဘီလီယံထိမြင့်တက်လာမယ်ဆိုပြီးထိုင်းစီးပွားရေးပညာရှင်တွေကလည်းခန့်မှန်းထားပါတယ်။ဒါအပြင်အမှတ်နဲ့ချစ်ကြည်ရေးတရားဖွင့်ခြင်းကိုည7နာရီကနေည12နာရီထိအချိန်ကိုဖွင့်လှစ်ပေးဖို့ကိုလည်းနေဆက်အာဏာပိုင်တွေနဲ့ညှိနှိုင်းဆွေးနွေးနေတယ်လို့လည်းဆိုပါတယ်။ထိုင်းနဲ့မြန်မာကုန်သွယ်ရေးအကြီးအကဲနေဆက်လမ်းကြောင်းတွေကတော့တာချီလိတ်နယ်ဆိုင်ကော့တောင်းရနောင်းနဲ့ရောက်ရီမဲဆောက်လမ်းကြောင်းတွေဖြစ်ပြီးရောက်ရီမဲဆောက်နေဆက်လမ်းကနေကုန်သွယ်နေတဲ့ပမာဏဟာထိုင်းမြန်မာနယ်စပ်ပုံပြမှုအားလုံးရဲ့60ရာခိုင်နှုန်းကျော်ရှိတယ်လို့ဆိုပါတယ်။မြန်မာနိုင်ငံကိုပို့နေတဲ့ကုန်ပစ္စည်းတွေဟာထိုင်းနိုင်ငံတို့စောက်လုပ်ရေးသုံးကုန်ပစ္စည်းတွေနဲ့စွမ်းအင်သုံးနှောင်းစားကြီးတွေဖြစ်ပါတယ်။ဒီချစ်ကြည်ရေးတရားကိုထိုင်းနိုင်ငံဘက်ကထိုင်းဘက်ငွေတန်ပေါင်း4200အကုန်ကျခံပြီးတိစောက်ခဲ့တာဖြစ်ပါတယ်။မဲဆောက်မြောက်ဒီအမှတ်နဲ့ချစ်ကြည်ရေးတရားအစီကတော့မြန်မာဘက်ကမှ4ကီလိုမီတာဖြစ်ပြီးထိုင်းဘက်ကမှ18ကီလိုမီတာရှည်လျားပါတယ်ရှင်။